ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆနိုင်ဖို့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တန်တမန်တွေကုလသမဂ္ဂထွေထွေညီလာခံအတွင်းသီးသန့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဌာနပြန်ရေးလုပ်ငန်းစဉ်အောင်မြင်ဖို့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်မြန်မာဘက်ကဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းခဲ့ပြီးတရုတ်နိုင်ငံဈာယီဝန်ကြီးကတော့ရိုဟင်ဂျာဌာနပြန်ရေးလုပ်ငန်းစဉ်မကြခင်မှာပြန်ဆနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလက်တွေ့အောင်မြင်လာနိုင်ပါသလားဆိုတာကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါလေရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းတနင်္လာနေ့ညနေပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆဖို့အလို့သဘောဆွေးနွေးတာလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တို့စွန်းကပြောပါတယ်
။ဟိုကျွန်တော်အနေနဲ့နေရာဆွန့်ခွာသွားတဲ့လူကိုစနစ်တကျဆေးဆေးပြီးတော့ပြန်လက်ခံမယ်ဆိုတဲ့ဟာကိုကျွန်တော်တို့ကသဘောထားရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့ပြန်ပို့ခြင်းနဲ့အဲ့တော့ဒီဟာကိုဟိုဆက်ပြီးတော့ကျွန်တော်ကောင်တယ်ဖို့မယ်ဆိုတဲ့နားလည်မှုပေါ့အဲ့ဒါလေးရှိပါတယ်။နောက်တစ်ခုကတော့လေဒီလိုကောင်တယ်ဖို့တဲ့နေရာမှာနိုင်ငံရေးpolitical was နှစ်ပတ်စလုံးဝရှိတယ်ဒါကိုအကောင့်တွေပေါ်တဲ့နေရာမှာလည်းပဲဟိုနိုင်ငံတော်ဆက်မှာ joint working group တွေကျွန်တော်ဖွဲ့ထားတာရှိတယ်လက်တွေ့အကောင့်တွေပေါ်နေတယ်အဲ့တော့ဒီလိုဆောင်ရွက်တဲ့နေရာမှာအဆင်ပြေအောင်ဆိုပြီးတော့အောက်ခြေမှာလည်းပဲစမကြည့်အဆင့်တွေလည်းပဲတက်ဆိုင်တဲ့နိုင်ငံနောက်သုံးနိုင်ငံပေါ့နော်တရုတ်ပါပါဝင်ပေါ့ဒီလိုသဘောဒီလိုသဘောနော်ကျွန်တော်တားလေးထပ်ပြောနေတယ်အဲ့လိုသဘောညှိနှိုင်းပြီးတော့ကျွန်တော်တို့နိုင်ငံတော်ဆက်ရလုပ်နေတဲ့ဟာတွေအဆင်ပြေချောမွေ့အောင်ကျွန်တော်တို့ညှိနှိုင်းတိုင်ပြီးလုပ်မယ်ဆိုတဲ့ဟာလေးဒါလေးသဘောထူတာလေးရှိတာပေါ့နော်
ကုလသမဂ္ဂထွေထွေညီလာခံအတွင်းသုံးနိုင်ငံတီးခြားတွေ့ဆုံဆွေးနွေးပွဲကိုတော့တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK အဗ်ဒူမိုမန်အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာတို့လည်းတက်ရောက်ခဲ့ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်မကြခင်ပြန်ပြီးစနိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။我们今天主持这会议就是在发挥我们的作用。我们在北京
ဆွေးနွေးပွဲကိုကျွန်တော်တို့ကဥဆောင်ပြီးလုပ်ခဲ့တာပါ။ဘီဂျင်းမြို့နယ်ကုလသမဂ္ဂမှာလွတ်တဘောတွေ့ဆုံဆွေးနွေးမှုနှစ်ကြိမ်ဆက်တိုက်လုပ်ခဲ့ပါတယ်။ဆွေးနွေးပွဲတိုင်းမှာတူးတက်မှုတွေရှိပါတယ်။လမ်းပြမြေပုံတစ်ခုလည်းရှိထားပါပြီ။မကြခင်ကာလအတွင်းမှာပဲပထမဆုံးဌာနပြန်ရေးကိုအကောင့်တွေဖော်နိုင်မှာဖြစ်ပြီးဒီနောက်မှာဒုတိယအတုပ်တတိယအတုပ်ဌာနပြန်ရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်မယ်လို့ယုံကြည်ပါတယ်
။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကနိုင်ငံရေးအရာရောရုပ်ဝတ္ထုပိုင်းကပါကူညီပံ့ပိုးပေးနေတယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကညှိနှိုင်းနိုင်ရေးကိုပါကြားဝင်ဆောင်ရွက်ပေးနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တို့စွန်းကပြောပါတယ်။
ဒီကတော့သူညီလိုက်ပေးတာတော့မဟုတ်ပဲတွေ့ဆုံပြီးတော့အမြင်ချင်းဖလဲအောင်သူတို့ကဒါစီစဉ်ပေးတဲ့ဟာရှိတယ်ဆွေးနွေးပြီးတော့ပေါ့နော်အဲ့ဒီမှာနောက်တစ်ချက်ကတော့ရုပ်ပိုင်းဆိုင်ရာပေါ့ကုညီပံ့ပိုးမှုတွေသူလုပ်နေတာရှိတယ်ဥပမာဖြစ်ရင်ကျွန်တော်တို့ယာယီစောက်နေသူအလုံးတစ်ထောင်လောက်ပေးတာရှိတယ်နောက်ထပ်လည်းတစ်ထောင်လောက်ထပ်ပေးမယ်ပေါ့ဗျာအဲ့ဒါမျိုးတွေပေါ့နောက်တစ်ခါကျွန်တော်တို့ဟိုကျန်းမာရေးဝန်ဆောင်မှုနဲ့ပတ်သက်ပြီးစေဝါကုသမှုလုပ်ငန်းတွေပေါ့နော်ကျန်းမာရေးအတွက်လည်းသူဒီနေသက်တွေတာမှာသူလှုပ်ပေးမယ်ဒီဟာတွေသူလှုပ်ပေးနိုင်တဲ့ကျောပိုင်းဆိုင်ရာလည်းရှိတာပေါ့နော်ဒီဘက်ကဟိုနိုင်ငံရေးရဟိုဆွေးနွေးညှိနှိုင်းမှုတွေမှာပံ့ပိုးပေးပြီးတော့ဟလာဟို facilitate လုပ်တာပေါ့နော်အဲ့ဒါအပြင်ကိုနေမြေဖုံမြေတို့တဲ့ကိစ္စတွေသူလှုပ်ပေးနိုင်တာလည်းဆက်လက်ပြီးတော့လှုပ်ပေးမယ်ဆိုတဲ့အပိုင်းတွေလည်းရှိပါတယ
်ရခိုင်ပြည်နယ်တွင်2018ခုနှစ်ဩဂုတ်လနှောင်းပိုင်းနေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိမ်းနေချီပြီးထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒီဒုက္ခသည်တွေဌာနပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနှစ်နိုင်ငံသဘောတူညီချက်နဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကလည်းနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်ခဲ့ပါတယ်။တရုတ်စီစဉ်ပေးတဲ့သုံးနိုင်ငံဆွေးနွေးပွဲအတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်မြန်မာဘက်ကဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။တမ္မကြီးဦးဟောက်တို့စွမ်းကအခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကဒီခေါက်တိတ်အများများတော့မပြောပါဘူး။သူကတော့မနက်ပြောရင်တော့ဟိုယုံကြည်မှုဟိုလိုအပ်နေတယ်ပေါ့လေသဘောကတော့ဟိုဟိုပြန်လာမဲ့လူတွေအတွက်စိတ်ချလက်ချနဲ့ပြန်လာနိုင်အောင
်ဘင်္ဂလားဒေ့ရှ်ဘက်မှာတင်းရှောင်နေရသူတွေကိုမြန်မာဘက်ကစီးစစ်လက်ခံမယ်လို့ပြောဆိုထားပြီးဒုက္ခသည်တွေရဲ့မူလနေရက်တွေမှာလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဖွံ့ဖြိုးရေးအစီအစဉ်တွေဆောင်ရွက်နေတာပါဒုက္ခသည်တွေကိုပြန်လည်လက်ခံရေးစခန်းကိုလည်းမြန်မာဘက်ကစီစဉ်ထားပါတယ် ဒါပေမဲ့လည်းဒုက္ခသည်တွေဒီဇိုင်းမမတောင်းဆိုနေတဲ့ရိုဟင်ဂျာအဖြစ်အတိအမှတ်ပြုရေးဆိုတာကိုမြန်မာဘက်ကဒီအတုံးနှုံးကိုအတိအမှတ်မပြုပါဘူး။နောက်နိုင်ငံသားဖြစ်ခွင့်ပေးရေးဆိုတဲ့ဒုက္ခသည်တွေရဲ့တောင်းဆိုချက်မှလည်းမြန်မာဘက်ကတည်ဆဲဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ယတိပြတ်ပြောဆိုထားတာဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်ပြောပြသွားတာပါရှင်။